အစိုးရအမျိုးသားရေးဝါရီဆိုပြီးလူသိများတဲ့ဥပဒေတူကိုဖမ်းဆီးဖို့ဖရန်ထုတ်ထားတဲ့အပေါ်သက်ဆိုင်ရာတိုင်တန်ကအနာရကဖွဲ့တွင်နဲ့ညှိနှိုင်းပြီးတော့ဖမ်းဆီးအရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်မှာလုပ်တဲ့ဟော့ပြပွဲတစ်ခုအတွင်းဥပဒေတူဟာအုပ်ချုပ်ရေးအပါအဝင်မှန်တမ်းကြီးတုံးရက်ကိုဆဲဆိုစော်ကားပြောဆိုတာတွေကြောင့်ရန်ကုန်နောက်ပိုင်းခရိုင်ကအမှုတင ပန်းညံရှိဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲမှာဥပဒေသူဟောပြောတာရင်းနဲ့ပတ်သက်ပြီးအနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကပုံမှန်၁နှစ်လေးကာကြီးနဲ့တရားရုံးကိုဦးတိုက်လျှောက်ထားခဲ့ပါတယ်။ဦးတိုက်လျှောက်ထားတာကိုခရိုင်တရားရုံးကဆရာတော်ဦးရသူကိုဖမ်းဝမ်းထုတ်ခဲ့ပြီးရဲတပ်ဖွဲ့ကလုံထုံးလုံနီနဲ့အညီဆောင်ရွက်နေပါတယ်။ဖမ်းဝမ်းထုတ်ထားတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိသူဒုတိယရဲမှူးကြီးမျိုးသူဆိုးက VOA ကိုခုလိုပြောပါတယ
်။နောက်ပိုင်းခရိုင်တရားရုံးကဝရန်ဖမ်းဝမ်းတယ်ပေါ့ဖမ်းဝမ်းတယ်ကျွန်တော်တို့ဒီမန်ဒလိုက်ဒေတာကြီးရဲတပ်ဖွဲ့ကိုစစ်ဆေးမှရောက်တယ်ပေါ့ရောက်ပြီးတော့ကျွန်တော်တို့ဒီဝရန်တီပြို့တက်ကိုကျွန်တော်တို့လုံးလုံးနဲ့ဆက်လက်ပြီးတော့ဆောင်ရနေပါတယ်သူကဦးတိုက်လျှောက်ထားတာ124 dash ကြီးနဲ့လျှောက်ထားတာအဲ့တော့ကျွန်တော်တို့လည်းပဲဒီအဲဒီတရားရုံးဖမ်းဝမ်းတယ်တော့ကျွန်တော်ရဲတပ်ဖွဲ့ကိုစစ်ဆေးမှရောက်လာပြီမန်ဒလိုက်ဒေတာကြီးရဲတပ်ဖွဲ့ရောက်လာပြီဒီဝရန်ကိုအတီးပြို့ဖို့အတွက်ကျွန်တော်တို့ဆက်လက်ဆောင်ရနေပါတယ်အတီးပြုတယ်ဆိုတာကတော့အဲ့ဒါပဲပေါ့ပဖန်ဖမ်းမှုတက်တာအစစ်စစ်တော့ရတာပေါ့ခင်ဗျာတန်ကတော့ဆိုတော့လေတန်ကတော့ကျွန်တော်တို့လုပ်လို့ရရှိအောင်အတိုင်းတော့ရတာပေါ့ဟာဆက်ဆိုင်ရာအတိုင်းတန်ကနာတော့ဖွဲ့ရရှိတယ်နောက်မျိုးနဲ့အုပ်ချုပ်ရေးဒေသဆိုင်အုပ်ချုပ်ရေးဖွဲ့ရရှိတယ်ဆိုတော့ညှိနှိုင်းပြီးတော့မှညှိနှိုင်းပြီးတော့မှအဲ့ဒါကျွန်တော်တို့ကဘယ်တော့အခြေပြုရတာပေါ့
ဖမ်းဝမ်းထုတ်ကန်ထားတဲ့ဆရာတော်ဦးရသူနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတီးကြစောင့်ကြည့်တာမရှိဘူးလို့လည်းပြောပါတယ်မီလာ9ရက်နေ့ကဟောပြောရတဲ့ပတ်သက်ပြီးရန်ကုန်တိုင်းတန်ခါနာရီကအဖွဲ့ကဆရာတော်ဦးရသူကိုလူမှုရေးကိစ္စတွေမှာပါဝင်ဆောင်ရွက်တာတွေမလုပ်ဘဲဩဝါဒပေးရန်ခေါ်ယူထားပါသေးတယ်။ဒီကနေ့ညနေပိုင်းမှာတော့ဆရာတော်ဦးရသူရှိမန္တလေးရဲတပ်ဖွဲ့ကတောင်းရောက်ရမှာတော့ဆရာတော်နဲ့မတွေ့ခဲ့ပဲဆရာတော်ရဲ့ဝေယဝစ္စပြုလုပ်တဲ့ဆရာတော်နဲ့တွေ့ခဲ့ပြီးရန်ကုန်တိုင်းတန်ခါနာရီကစီဩဝါဒခံယူဖို့သွားတယ်လို့လည်းပြောပါရယ်။ဆရာတော်ဦးရသူရဲ့ဟောပြောချက်တွေဟာပုဂ္ဂိုလ်ကြီးတိုက်ခိုက်မှုတွေသာဖြစ်ပြီးတက်မတော်သားတွေကိုမျက်စွာဖျားရှင်နဲ့နှိုင်းရှင်တာဟာဓမ္မအန္တရာယ်တင်တယ်လို့တဟာရဆရာတော်ဦးအိန်နာဝန်တကမိန်ပါတယ
်သူကဓမ္မအန္တရာယ်ထိအောင်တင်တာမနှိုင်းတင်တာနဲ့နှိုင်းတာဓမ္မအန္တရာယ်တင်တာဒီသူ့အနေနဲ့ဒီလိုနိုင်ငံတော်ခေါင်းဆောင်တွေကိုဒီလိုမပြောတင်ဘူးဒီအစိုးရအဖွဲ့ပေါ်မှာဒီလိုဟိုအသေးအဖွဲ့နဲ့တောက်ဖက်နဲ့ဒီဒါလူတိုင်းပြည်ပကပါဒါမပြောတင်ဘူးရဟန်းတစ်ပါးအနေနဲ့လူတယောက်ရဲ့ဘလို့သွားတယ်ဘလို့စားတယ်ဘလို့ပြောတယ်ဆိုတာဟာမပြောသင့်ဘူးသူပြောတာကြီးကလုံးဝကို personal attack တွေ
ပုံမှန်တင့်နေလေးကာကြီးဟာရဲရဲမပိုင်တဲ့ပုံမှန်ဖြစ်ပြီးအစိုးရကိုမုန်းထားအောင်သူမဟုတ်မလေးစားအောင်တော့လည်းကောင်းပြုမှုအားထုတ်လှုံ့ဆော်ရင်ဆွဲဆိုရဲပုံမှန်ဖြစ်ပြီးပြစ်မှုထင်ရှားပါကငွေရန်ဖြစ်စီထောင်ရန်တရတကျွန်းဖြစ်စီချမှတ်နိုင်တဲ့ပုံမှန်လေးဖြစ်ပါတယ်ခင်ဗျာ